โอเคด็อกเตอร์วุ้นเลยครับเนี่ยကျွန်တော်တို့ဒီလကကင်ဆာယောဂနေနဲ့တိုက်ဆိုင်နေတဲ့လဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံမှာရိုးရာအရာကွန်ဆာထားနဲ့ပတ်သက်တဲ့ကဒင်းဝင်းကင်ဆာဖြစ်နှုန်းများလာတယ်လို့ကြားတဲ့အခါကျတော့အဲ့ဒီယောဂဖြစ်နှုန်းကဘယ်လိုအနေထားများလာတာတွေ့ရလဲ
။ဟိုကျွန်တော်တို့နိုင်ငံလေးကွန်ဆာတဲ့လေထားရှိတာပေါ့နော်။ရှိတဲ့အတွက်ကဒင်းကင်ဆာဖြစ်ပွားမှုနှုန်းကလည်းအများကြီးလာပါတယ်။ကွန်ဆာတဲ့သူတွေရဲ့ဆယ်ရာခိုင်နှုန်းကကဒင်းကင်ဆာဖြစ်တာကိုကျွန်တော်တို့စစ်တမ်းတွေကသိရပါတယ်။အဲ့ဒီကဒင်းကင်ဆာဖြစ်တဲ့သူတွေရဲ့ရှစ်ဆယ်ရာခိုင်နှုန်းကလည်းကောစားတဲ့သူတွေမှာပဲဖြစ်တာကိုသိရတယ်။တန်းနဲ့20ရာခိုင်နှုန်းကတော့ကတိနဲ့မှရှိတဲ့ချွန်တက်ပေါ့နော်။သူတို့ဖြင့်ပွားငုတ်ပွားငုတ်ကြီးရှိတဲ့ပူစားတဲ့ပူစားပြီးငုတ်ဖြစ်တယ်ပေါ့နော်။အဲဒီကနေပြီးတော့ရှာတယ်။ဘာမို့လို့ရှိရင်စိုက်သွားကြီးရှိတယ်ပေါ့။စိုက်သွားကြီးကမကောင်းတော့ဘူး။အဲဒီကနေပြီးတော့ငုတ်ကြီးဖြစ်တယ်။ရှာပြီးတော့အနာဖြစ်တယ်။အဲဒီကနေကင်ဆာဖြစ်တာရှိတယ်။နောက်တစ်ခုကကင်ဆာအကျိုးအနာပေါ့နော်။ Precancerous lesion လို့ခေါ်တယ်။အဲဒီကနေပြီးတော့ကျွန်တော်တို့ကင်ဆာဖြစ်လာတာမျိုးရှိတယ်။အဲ့တကဘာလုံးကကျွန်တော်တို့ကြည့်လို့ရှိရင်ကရင်းကင်ဆာကကျွန်တော်နံပါတ်5အဆင့်မှာရှိပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့စီးရင်စရာတွေကိုကြည့်လိုက်လို့ရှိရင်လည်းနံပါတ်5အဆင့်မှာပဲရှိတာပေါ့နော်။ဒါပေမဲ့ကျွန်တော်ဌာနမှာကုနေရတဲ့ကရင်းကင်ဆာကဒီတက်ကလည်းတော်တော်များလာတဲ့အတွက်ကျွန်တော်အနေနဲ့တော့နံပါတ်5အဆင့်နဲ့တောင်ကျော်ပြီးတော့ပို့ပြီးရှင်းနိုင်တယ်လို့ယူဆပါတယ
်။ဟုတ်ကဲ့ကျန်။အဲ့တော့အခုလိုမျိုးတင်နှုံးကများလာတော့ဒီကွန်ဆာတာအပြင်ခုနကပြောတဲ့ဒီစနာတွေကြောင့်ပေါ့နော်။ဖြစ်တာဖြစ်တဲ့အတွက်ဒီယောဂါကိုကာဝယ်ဖို့အတွက်ဆိုလို့ရှိရင်ဘာတွေကိုအဓိကထားပြီးလုပ်ဆောင်မလို့မလဲ
။နံပါတ်1အနေနဲ့ကျွန်တော်ကောမဆားဖို့ပဲပေါ့နော်။သူတွေကကောမဆားရင်ကင်ဆာဖြစ်တယ်ဆိုလည်းအတိရှိနေလို့ဆိုပါတယ်။နောက်ကောထဲမှာဆိုလို့ရှိရင်ကောဒီကကင်ဆာဖြစ်စေတဲ့ဓာတ်တွေပါတာပေါ့နော်။ကောဒီထဲမှာဆိုရင်ကျွန်တော်ရီကိုလီ၊ရီကာဒီ၊နောက်ကောပါအဲ့ဒါတွေကသံဃာပါဇက်ထဲမှာရှိတဲ့နိုင်ငံတွေပေါ့နော်။အကြီးကြီးတွေကိုပုံပဲ့စေတယ်။နောက်ထူထဲလာပြီလေနောက်တစ်ခုကအနာဖြစ်စီပဲပေါ့နော်အဲ့ရန်လေးပြီးတော့မှကျွန်တော်တို့ကင်ဆာဖြစ်ခဲ့နောက်ဆေးရည်ကြီးနဲ့ထုံးရတဲ့အချိန်တိုင်းမှာဆေးရည်ကြီးကဆိုလို့ရှိရင်လေဒီကိုဒီပါရဲ့အဲ့ရန်လေးပြီးတော့ဖြစ်လာတာပေါ့နောက်ထုံးရလေထုံးရနေပေါက်ပြီးတော့မှကျွန်တော်တို့အနာဖြစ်တယ်ပေါ့နောက်ပိုင်းကျတော့ဘာလဲဆိုလို့ရှိရင်ကျွန်တော်အိန္ဒိယလာတဲ့ဆေးရည်ကွန်သီးတွေကိုလေမှုန့်လုပ်တယ်ဆေးရည်ကြီးတွေမှုန့်လုပ်တယ်အဲ့ဒါလေးကိုပေါင်းပြီးထုတ်ထားတဲ့ဆေးရည်ပေါ့အထူးသဖြင့်ကျွန်တော်ဈေးကွက်ထဲမှာရှိတာစီကားတို့92တို့ကန်ကရစ်တို့အဲ့ဒါလေးကိုထည့်စားလို့ရှိရင်ပို့ပြီးတော့ဖြစ်တာကိုကျွန်တော်တွေ့ရပါတယ်နောက်ကကွယ်မှုအနေနဲ့မလားနေ့အနေနဲ့ကိုရင်းထဲမှာရှိတဲ့ချွတ်ချက်တဲ့အရာတွေဖြစ်တဲ့ပွားငုတ်တွေရှိခဲ့လို့ရှိရင်အဲ့ဒါတွေကိုမကောင်းတဲ့ပွားငုတ်တွေဆယ်ရှားမယ်မကောင်းတဲ့ဆိုက်ပွားသူတွေကိုလည်းတွားဆရာဝန်နဲ့ကြားပြီးတော့ဆယ်ရှားပြီးတော့အဖြစ်ပြန်လုပ်ပြန်လာပါတော့နောက်ဆုံးချက်အနေနဲ့ကရင်းကင်ဆာလေးချက်ချင်းချက်တာမဟုတ်ဘဲနဲ့တစ်ခါလေကြားလို့ရှိရင်ကင်ဆာအကျိုးအနာရရန်တွေလည်းဖြစ်နိုင်တယ်အဲ့ဒီကင်ဆာအကျိုးအနာရကျွန်တော်ကဗဇက်ထဲမှာဘယ်လိုအနေနဲ့တွေ့ရမလဲဆိုရင်ရှူတာဒါမှမဟုတ်လို့ရှိရင်အနီးဘက်ပေါ့နော်ဖြူခွက်အနီးခွက်အော်ဖြူခွက်နဲ့အနီးခွက်နဲ့ရောပြီးတော့လည်းတွေ့ရတယ်။ဒီနေရာနဲ့ဘယ်လိုခံစားရမလဲဆိုလို့ရှိရင်အဲ့ဒီနေရာကြီးကနေပြီးတော့ကြာဆိုင်ရင်ပူရဲစက်တဲ့နားတယ်အဲ့ဒါမျိုးခံစားမှုရှိတယ်ပေါ့။အဲ့တော့အဲ့ဒီအကျိုးနာတွေရှိခဲ့လို့ရှိရင်အဲ့ဒါတွေကိုကြိုတင်ပြီးတော့ကာကွယ်ဆုတာလို့ရှိရင်ကရင်းကင်ဆာကိုကာကွယ်နိုင်ပါတယ်
။ဟုတ်ကဲ့ဒီယောဂဟိုဖြစ်မလာခင်မှာပေါ့နော်ဆရာဟိုစောစောစီစီတိချခြင်းအပြင်ယောဂါတွေကာကွယ်တဲ့နေရာမှာလည်းတစုံတရာပြင်းပြင်းထန်ထန်မဖြစ်အောင်ကာကွယ်နိုင်တဲ့အတွက်စောစောစီစီကြိုသိနိုင်အောင်ဆရာကြီးဘယ်လိုလက္ခဏာတွေအဓိကထားပြီးစောင့်ကြည့်ဖို့လိုမလဲ
။ဆက်ပြီးရှင်တော့ယောဂါလေးမသိရဘူးပေါ့နော်။သူကနားလည်းမနာဘူး။မနာတော့မသိရဘူး။တခါလေကြာရင်ကျွန်တော်ပြဿနာထဲမှာမမြင်ရနေရရှိတာပေါ့နော်။အခုကရှားအောက်မှာဖြစ်နေတယ်။ဒါမှမဟုတ်လို့ရှိရင်ပကောင်မှာပကောင်မှာမအပေါ်အမီးရိုးနဲ့ပကောင်နဲ့ကြားထဲမှာဖြစ်နေလို့ရှိရင်ကျွန်တော်တို့ပုဂံကိုခါပြေးကြိုင်းလွှတ်သွားလာရှိတာပေါ့နော်။အဲဒါမျိုးဆိုလို့ရှိရင်တော့ကျွန်တော်မသိနိုင်ဘူးပေါ့နော်။ဒါပေမဲ့ပူကြီးလာလို့ရှိရင်တော့ယောဂလက္ခဏာတွေအနည်းငယ်ရှိလာတယ်ပေါ့နော်။အယောဂကအနာဖြစ်လာတဲ့အနာကြီးကဖောင်းပြီးတော့ကြီးလာမယ်တွေးထွက်မယ်ပေါ့နော်။ဖြစ်တဲ့နေရာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ယောဂလက္ခဏာတွေကွာသွားတာပေါ့။ဥပမာရှားမှာဖြစ်တဲ့ဆိုရင်ရှားအနာဖြစ်လာမယ်။အောက်ထည့်ဆက်ပြီးတော့ပြန့်သွားမယ်ဆိုလို့ရှိရင်ရှားကြီးကလှုပ်လို့မရတော့ဘူး။နောက်ရှားစားလို့မရတော့ဘူး။နောက်ပြီးတော့စကားပြောရင်လည်းမပြီးတော့ဘူးနော်အဲ့လိုဖြစ်မယ်ပကောင်မှာဖြစ်မယ်ဆိုလို့ရှိရင်ပကောင်အောက်ကကျက်သားကြီးတွေကိုရောက်သွားရင်ဒီဘက်ကဟားလို့မရတော့ဘူးအစာစားလို့မရတော့ဘူးနောက်တဖုံးမှာဖြစ်မယ်ဆိုလို့ရှိရင်တဖုံးနဲ့အောက်ကမီးရိုးမှာဖြစ်မယ်ဆိုလို့ရှိရင်တွားရင်လှုပ်လာမယ်ငဲလာမယ်သူ့ခက်ပုံမယ်အတွေးတွေထွက်မယ်အစာစားလို့မရဘူးအကောင်ပိုးမှာဖြစ်မယ်ဆိုရင်အပေါ်မှာရှိတဲ့နှာခေါင်းထဲနဲ့နှာခေါင်းလေးအိတ်ထဲကိုကျက်နိုင်တာဘူးနော်အိတ်ထဲရောက်သွားလို့ရှိရင်နှာခေါင်းပိတ်တာလို့နောက်နှာခေါင်းကအနက်ရတာတော့နှာခေါင်းကအစီထွက်တာတော့အဲ့ဒီဒီဖြစ်လာနိုင်တယ်။နောက်အဲ့ဒါအပြင်ကိုပဲယောဂလက္ခဏာကပြန့်သွားလို့ရှိရင်လေပင်ကအထိတ်တွေစီကိုပြန်နိုင်တာပေါ့နော်။နောက်လေပင်ကအထိတ်တွေကိုလည်းကျွန်တော်တို့တွေးရနိုင်တယ်ပေါ့။လေပင်ကအထိတ်တွေတွေးရလို့ရှိရင်တော့ကင်ဆာအဆင့်အနည်းငယ်လေးဝဆိုးလာတယ်လို့ကျွန်တော်တတ်မှတ်တာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့ အခုလိုလက္ခဏာတွေနဲ့ဆရာကုဏကပြောတဲ့ဒီကနဦးဖြစ်လာတဲ့လက္ခဏာတွေပေါ်လာလို့ရှိရင်တော့ဒီအမြဲဆုံးကုသမှုခံယူဖို့တို့တော့ဆရာနော်အဲ့ဒီကြောင့်လေးနဲ့ဆရာကြီးအဲ့လိုအမြဲဆုံးကုသနိုင်ကြမယ်ဘလို့အကျိုးကျေးဇူးရှိတယ်ဆိုတာရှင်းပြပေးပါလား
ဖြစ်ဖြစ်ကုသတယ်ဆိုလို့ရှိရင်ကျောက်ဖို့ရကြတိုင်းကပုံများတာပေါ့နော်90ရာခိုင်နှုန်းကျော်ပြောက်တာပေါ့ကျန်စားအဆင့်၄အဆင့်ရှိတာပေါ့နော်အဆင့်ချင်းချင်းဆိုလို့ရှိရင်ကုသကပို့ပြီးတော့လေတဲ့34ဆိုလို့ရှိရင်ကုသကပို့ပြီးတော့ဖြစ်တာပေါ့နော်ကုသတဲ့အခါမှာလည်းစိတ်ကုသမှုရှိတယ်လာတရားကြီးပြေးပြီးတော့ကုသတာရှိတယ်။နှစ်ခုလုံးပေါင်းပြီးတော့ပြေးရရင်ရှိရပါတော့။အရှင်းပေါ်မှာကြည့်ပြီးတော့ကျွန်တော်တို့ကကုသမှုလုပ်ပါတယ်။အဲ့တော့ခွဲစရာတဲ့အပိုင်းကြည့်မယ်ဆိုလို့ရှိရင်အရှင်းသုံးအရှင်းလေးဆိုရင်ခွဲစရာကရှမ်းခက်ခဲပါတယ်။အဲ့ခွဲစိတ်တဲ့အခါမှာအဲ့ဒီဖြစ်တဲ့နေရာဥမာဆရာဖြစ်တယ်ဆိုရင်ရှားကိုကျွန်တော်တို့ကဖြတ်တောက်ပြရတာပါနော်။နောက်လေဘေးမှာသိတိရှိရင်သိတိထုတ်ရတယ်။နောက်ဆရာဖြတ်တောက်တဲ့နေရာကိုပြန်ပြီးအစားထိုးရမှာ plus sensory ကိုပြန်ထုတ်ရတယ်။လို့ရတော့ကျွန်တော်တို့ကပေါင်းပြီးလုပ်ရတာပေါ့။ကျင်းတဲ့ကြာတာပေါ့နော်ငွေစုံကြည့်တဲ့အခါလည်းများတယ်လူနာပြည်လည်းခံစားမှုရှိတယ
်ဟုတ်ကဲ့ဂရင်းကစားနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကအ
ဓိကကျွန်တော်ကိုမစားဘူးပါပဲနောက်တစ်ခုကဂရင်းကျန်းမာရေးကိုကူညီဆိုင်ဖို့လိုပါတယ်၆လတစ်ခါတစ်နှစ်တစ်ခါသွားဆရာဝန်ကိုပြန်မယ်အခုကပြောရင်ပီကန်ဆာလူရှင်ရဲ့ဆရာကိုဖယ်ပြရမှာပေါ့နော်နောက်တစ်ခုကဟိုပန်းငုတ်တွေရှိတယ်စိုက်သွားအတူတွေကမကောင်းတဲ့ဟာရှိတယ်ရှာနေတယ်ဆိုရင်အဲ့ဒါတွေကိုဖယ်ရမယ်နောက်ကျွန်တော်တို့နိုင်ငံမှာဂရင်းကစားကုသတဲ့နေရာကြီးရှိပါတယ်အဲ့ဒါကရန်ကုန်ပြည်သူ့ဆေးရုံကြီးအမျက်နှာမေယုတ်ဂရင်းခွဲစိတ်ကဏ္ဍအမန္တလေးပြည်သူ့ဆေးရုံကြီးမျက်နှာမေယုတ်ဆေးစိတ်ကဏ္ဍအမေပြည်တော်ဆေးရုံကြီးရှိမယ်နောက်သွားဖက်ဆိုင်ရာဆေးတက္ကသိုလ်ရန်ကုန်ရှိမယ်သွားဖက်ဆိုင်ရာဆေးတက္ကသိုလ်မန္တလေးမှာနောက်ဂရင်းကင်ဆာရောဂါတွေကိုကျွန်တော်တို့ကုသပေးရရှိပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ